ရခိုင်ပြည်နယ်မြောက်ပိုင်းမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေတာကြောင့်နေရက်စွန့်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်ဦးရေတသိန်းခွဲကျော်လာနေပါပြီ။ဒီစစ်ရှောင်စခန်း20လောက်မှာစားနပ်ရိက္ခာနဲ့တောက်သုံးရေစပြီးတော့လည်းပြတ်နေကြပါတယ်။အခုလိုမျိုးစစ်ရှောင်စခန်းတွေမှာကြုံနေရတဲ့လူအပ်ချက်နဲ့အခက်အခဲတွေကို VOE မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
စီရတီမှနေတဲ့ရခိုင်မြောက်ပိုင်းကစစ်ကြောင်စခန်း20လောက်မှာစစ်နေရခပြက်လက်မှုတွေတောက်သုံးရင်ရှားပါမှုတွေနေရာခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်စုများစီရင် REC ပြောခွင့်ရကိုစိုးစိုးထွန်းကပြောပါတယ
်ဒီတိုက်ပွဲတွေမတိုက်ခင်ကလေးကပေါ်တော့ဒီနေ့ဘက်ဒီမှာကဒီနေ့ဘက်တွေရောက်လာလို့ရှိရင်ရင်ရှားပါတော့ကိုကြည့်ရတော်များကြုံရလေးရှိတယ်အခုကကြတော့ဒီစစ်ကြောင်စခန်းတွေကိုယ်တည်းကြည့်ရတယ်မှာငကုကလေးကရေရှားပါတဲ့အထက်မှာသူတို့ရောမှာစီပိတခွက်တွေကိုအများပြားလက်ခံထားတဲ့ခါကျတော့ချီးတဲ့ရေအရင်းအမြစ်ကိုပဲဝေမျက်သုံးရသလိုဖြစ်တဲ့ခါကျတော့ဒီနှွေဆောင်ရတဲ့အတွင်းမှာကိုရေပြဲနေတော့မဲ့အရှင်ကြီးရှိခဲ့တယ်ပေါ့လေရှိတယ်ပေါ့နော်ဆိုတော့မနီကဆိုရင်ကျွန်တော်တိတော့မျိုးနေဘူးတိတော့မျိုးနေနဲ့ဒီမြောက်မျိုးနေတော့မြောက်မျိုးနေမှာတချို့စခဲတွေမှာတော်တော်များများတက်ခဲ့ရတာရှိတယ်ဆိုတော့ဒီနေ့မှာကတော့မနီခဲတာတော့မှာပဲပူပြီးတော့မှဒီခေကကျုံနေကြရှိနေပါတယ်
လူရင်900ကျော်နေထောင်တဲ့ကြောက်တော်မျိုးနေတောင်မင်္ဂလာစစ်ဆောင်စခန်းမှာလည်းတောက်သုံးရေရှားပါမှုတွေနဲ့ရင်ဆိုင်နေရတယ်လို့စစ်နယ်ရဲခါတွေလည်းနေပါနေတယ်လို့စစ်ဆောင်စခန်းကမအေးခံကပြောပါတယ
်အဆင်မပြေဘူးမာပဲရေတအားနော်နေရေအခုကတပီတော့မကျန်တော့ဘူးတောက်သုံးရေကတော့ဘလော့ခက်ခဲရှိလို့ဆိုလို့ရှိရင်အဝေးမှာတောက်ခဲရတယ်လေဟုတ်မှာမိုက်ခွေးလို့ကြားတယ်တနက်အတော့ပြေဆုံးလို့ရှိရင်တနက်ခွေးတော့ရတယ်တောက်ရင်လည်းတောက်တယ်လို့ပဲတောက်ရင်လည်းတယ်လို့ပဲဆရာအဲနီယာကျန်လို့ရှိဘလို့လောရမလဲစပူရဘဒါပဲစပူရတဲ့ကြီးပဲအဲအထိုးကွန်ရတဲ့နီယာဆိုလို့ရှိရဲဟိုအစီအရာစီကပြတယ်လေအခုတော့သူတို့လည်းလာမပြီးကြတော့ဆိုလို့ရှိရဲသူဒီမှာခက်ခဲတဲ့တအားရှိတယ
်ထိုနဲ့တူမြောက်မြို့နဲ့တင်ညိုစစ်ဆောင်စခန်းမှာလည်းလူရည်3000ကျော်လောက်နေထိုင်ကြပြီအခုကတည်းကတောက်3ရဲ့ခက်ခွတ်တွေနဲ့ရင်ဆိုင်နေကြရတယ်လို့စခန်းတာဝန်ခံကိုစိုးနိုင်ကပြောပါတယ
်ဟုတ်တောက်3ရဲ့ခက်ခွတ်ကတော့အဓိကကျုံနေရပါတယ်ဟုတ်တယ်ဒီကောင်လေးပါနေဤစာလေးဆန်ကမလုံမလောက်ဖြစ်နေပါလေ။ဒူရီကတော့3280ရှိပါတယ်။ဒီချောင်းရီကိုပေါ့ချောင်းကရီကိုအဲ့ဒီဆက်နဲ့ဆုတ်ပြီးတော့အဲ့ဒီခန်းနေတဲ့ကန်ကြီးကိုဆုတ်တင်ပေးထားတာလည်းရှိပါတယ်။အဲ့ဒါကတော့တောက်ရီကတော့မရနိုင်ဘူးဒါပေမဲ့တောက်ရီတော့တော့သင်ချီလို့ဖြစ်နေတယ်။ဒါဆိုတော့တောက်ရီကတော့ဒီချောင်းရီဆိုတော့နည်းနည်းမဆန့်တာဖြစ်နေတာ။
ပိကရေရပိုင်းတွေကတိုက်ပွဲပြင်းထန်ခဲ့တဲ့ဘူးတီတောင်မြို့နယ်ဇေဒီတောင်စစ်ဆောင်စခန်းမှာလည်းစစ်ဆောင်ဥယျာဉ်တွေတိုးလာနေတယ်လို့စစ်ဆောင်တွေနေထိုင်ဖို့မြင်နေရခက်ခဲတွေတောက်တုံးရေရှားပါမှုတွေကိုကြုံတွေ့နေရတယ်လို့စခန်းတာဝန်ခံဦးထွန်းမင်းကပြောပါတယ်
။အဲ့ဒီနောက်မှတစ်ခုကတော့လူဦးရေ130ကျော်လောက်ပဲရှိတယ်နောက်တစ်ခုက50ကျော်လောက်ပဲဆန့်တယ်။အဲ့ဒီနေရာတွေမှာအကုန်လုံးလူတွေကပြင်းနေပြီးနောက်ထပ်စစ်ဆောင်လာတဲ့လူတွေကတော့ကိုယ်နဲ့ကိုဟန်နဲ့ဟိုဆွေမျိုးရင်းမှာနေကြတဲ့သူတွေလည်းရှိတယ်နောက်ပြီးတော့အင်ဟာပြီးတော့နေတဲ့သူတွေလည်းရှိပါရဲ့ပေါ့အဲနောက်ထပ်အသေးရလာတဲ့လူကတော့အသောခဲခဲအဓိကပါအဲလက်ရှိရှိနေတဲ့သူတွေကလည်းသာသောမှာဟိုသာနဲ့ရိုက်ခါပေါ်6တွေနောက်ငါတန်းငါတွေအဲ့ဒါတွေတို့မှာကိုနဲ့ကိုဟန်နဲ့ရှာစမ်းနေရတယ်သာသူရဲ့ကအခုလိုလိုဆိုတော့တာရဲ့ကံမကြီးရောကန်တွေမှာရေရှိလို့တောက်သွင်းရေကတော့အဆင်ပြေနေပါတယ်။နောက်ဆလားကြော်လောက်ဆိုရင်တော့ရေအဆင်ပြေတော့မဟုတ်ဘူးလို့ခမန့်ထားရတယ်ရောဒီမှာတတ်တယ်ကလည်
းပြီးခဲ့တဲ့ဖေဖော်ဝါရီလစောပိုင်းမှာလည်းရသေးတောင်မြို့နယ်ဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရာစွန့်ခွာထွက်ပြေးလာကြတဲ့စစ်ရှောဦးရေ4000နီးပါးအထိရှိနေပြီးရသေးတောင်မြို့ပေါ်မှာနေစရာမရှိတော့တာကြောင့်စစ်တွေမြို့ပေါ်ကိုခိုလုံလာသူတွေလည်းရှိနေပါတယ်ရခိုင်ပြည်နယ်အတွင်းမှာစူရတက်နဲ့အေအဖွေတို့ရဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ကြောင်ဦးရေ36000ကျော်အထိရှိနေပြီးစစ်ကြောင်စခန်းတွေမှာစစ်နေရခါတွေအပြင်နေရာဒီမြောက်ခင်ကလေးကတောက်သုံးရေရှားပါတဲ့ပြဿနာတွေကိုပါရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ခင်ဗျာ